American Congress လို့တော်ရဲကိုလူအကြီးဝင်ရောက်စီးနှင်းအောင်လှုပ်ဆော်ခဲ့တယ်ဆိုတဲ့ဆွဲချက်နဲ့သမ္မတ Donald Trump ကိုလွှတ်တော်ကနေအရေးယူဖို့အစီအစဉ်လှုပ်ဆောင်နေပါတယ်။သမ္မတကိုတရားစွဲဆိုမှုကိုတင်းမာနေအစိုးဆုံးထားပြီးစတင်လှုပ်ဆောင်တယ်လို့ American အောက်လွှတ်တော် Democrat မှန်တွေကစနေနေ့ကပြောဆိုခဲ့ပါတယ်။သမရကိုတရားဆက်ဆိုရေးဆွဲချက်တွေကိုအောက်လွှတ်တော်အမတ်ပေါင်း180ကပူးတွဲအစုပြုတင်သွင်းတယ်လို့အဲ့ဒီဆွဲချက်တွေကိုပြင်ဆင်ရေးသားရမှာပါဝင်သူကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်အမတ်ကက်ဗီယူကပြောပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌနင်းစီပလူစီနဲ့လှုပ်ဖော်ကန်တဲ့အမတ်တွေကဇန်နဝါရီလ20ရက်နေ့မတိုင်ခင်သမရကိုရာထူးကဖျက်ရှားဖို့လိုလားနေတာပါ။ဒါပေမဲ့လက်ရှိ Republican တွေကြီးစိုးထားတဲ့အထက်လွှတ်တော်ရဲ့တထောက်ခံမှုကိုတော့ရနိုင်ပေါ်ရမရှိပါဘူး။သမရထရန့်ကိုသူရဲ့တက်တန်းမှာဒုတိယအကြိမ်များဖြစ်အောင်လွတ်တော်ကတရားဆဲဆိုမယ်ဆိုရင်အထက်လွတ်တော်ကကြားနာစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်ရမှာဖြစ်ပါတယ်။အရင်တစ်ခေါက်သမရထရန့်အပေါ်တရားဆဲဆိုရုံကတော့သမရအပြစ်ကင်းလို့ကြောင်းအထက်လွတ်တော်ကဆုံးဖြတ်ခဲ့ပူးပါတယ်။အခုဒီချိန်မှာလဲဇန်နဝါရီ19ရက်နေ့အထိအထက်လွတ်တော်ကိုရနာထားတာကြောင့်သမရတစ်ကျန်းတစ္ဆာချိန်ဆိုမယ်ရက်မတိုင်မီအထိကြားနာစစ်ဆေးမှုတွေလှုပ်ဆောင်နိုင်မှာမဟုတ်ပါဘူး။ဒုတိယသမရမိုက်ပင်စ်အနေနဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကိုအသုံးပြုပြီးသမရကိုရာထူးကဖြုတ်ချဖို့အောက်လွှတ်တော်ဒီမိုကရက်အမတ်တွေကတောင်းဆိုနေရလဲဖြစ်ပါရဲ့ရှင်။